မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA American Dance ရဲ့2019ခုနှစ်ဇွန်လ4ရက်စာသာပရိနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်တော်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ19.25ဒုအာနီတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းယူလက်ဆက်ပါပါ။
ကျွန်တော်အောင်လင်းဦးပါဒီညညနေမှာနားဆင်ရမယ့်သတင်းတွေမှာတော့လိပြားနိုင်ငံမြို့တော်မှာအင်္ဂါနေ့ညတုန်းကလူများပြားတည်ခဲ့တဲ့ဘုံချက်တက်ခတ်မှုဟာဆီယာစုံမြောင်းနိုင်တယ်လို့ပြည်ထောင်စုကပြောလိုက်ပါတယ်။အမေရိကန်မှာရွှေ့ပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စကန်နီရဲ့အခြေအနေဟာသူတို့နိုင်ငံကအခြေအနေတွေထက်ပိုကောင်းတဲ့ကြောင်းသမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရှေးမတိုးနိုင်ပဲဖြစ်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက်တစ်ဆုတ်နေတာတွေကိုကြော်လွှားနိုင်ဖို့တိုင်းသားလက်နက်ကင်အဖွဲ့တွေချင်းမိုင်မြို့မှာဆွေးနွေးဖို့ရှိပါတယ
်။ဒီဆိုလေတဲ့အရာတွေဘယ်လိုကျော်ဖြတ်မလဲဆိုတော့အကြောင်းအရာတွေကိုတော့အသေးစိတ်အကြီးဆွေးမယ်။ဒီဆွေးပြီးလို့မှကျွန်တော်တို့စမ်းမစ်ကိုကျွန်တော်ပြန်တင်မယ်။အဲစမ်းမစ်က
ဘုံမူကြီးဆိုင်းငင်းပြောသွားတာပါ။ဒီအကြောင်းနဲ့အတူပူရာဟိုခရိုင်မှာဓာတ်သတ္တု2ဖော်မဲ့ကိစ္စပြည်နယ်အစိုးရဘယ်လိုစဉ်းစားနေတယ်လဲဆိုတာနဲ့အမေရိကန်လွတ်လပ်ရေးနေ့ဒီကနေ့မှာစည်ရေးပြအခမ်းအနားတွေနဲ့ခြိတက်ဖို့ရှိတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
လီဗျားနိုင်ငံမြို့တော်မှာအင်္ဂါနေ့ညတုန်းကလူများပြားတည်ဆုံခဲ့တဲ့ဘုံကျဲတက်ခတ်မှုဟာဆီယာစုံမြောင်းနိုင်တဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်တက်ခတ်မှုကြောင့်လူ44ယောက်ထက်မနည်းတည်ဆုံခဲ့ပြီးတည်ဆုံသူအရေအတွက်ဟာ55ယောက်လောက်ထိရှိခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေတာပါတက်ခတ်မှုကြုံရတဲ့ထရီပိုလီမြို့တော်စင်ကြေဘုံကထိန်းသိမ်းစခန်းမှာတော့တညာလုံးစားတောက်နဲ့ရေပြက်လက်မှုတွေကြုံရတဲ့အသက်မသေချန်နေသူတွေကစုံစမ်းစစ်ဆေးသူတွေဒီကနေ့ပစ္စည်းတွေချရှာဖွေနေတာကိုဝိုင်းဝန်းကြည့်ရှုနေကြပါတယ်ဒေသသူတွေအလောင်းတွေကိုတော့ရင်ခွဲရုံကိုပို့ဆောင်ထားပြီးမှုရင်းစုံစမ်းသူတွေစစ်ဆေးနေကြတယ်လို့ဒရိလိမေပြောနေသူတွေအပါအဝင်ဒဏ်ရာရသူတွေကိုလည်းဆေးရုံမှာကုသမှုပေးနေပါတယ်ငါနေည7နာရီခွဲလောက်မှာဘုံကျဲတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲအသက်မသေချင်သူတွေကပြောခဲ့ကြတယ်လို့ဒီမတိုင်ခင်သတင်းပတ်တီမှာလည်းထင်းသေးစကန်အပေါ်မှာအဝေးထင်းဒရုန်းရင်တွေပြန်တန်းနေတဲ့အတန်းတွေကိုပုံမှန်ကြားခဲ့ရတယ်လို့လည်းပြောဆိုကြပါတယ်လီဗျာအနာရီကတော့နိုင်ငံရှိပိုင်းမှာစစ်တပ်ကိုထိန်းချုပ်ထားတဲ့ခလီဖာဟက်ဖတာကိုတစ္ဆာခန်နဲ့တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုနေကြတာပါစစ်ကောင်းဆောင်ဟက်ဖတာကိုတစ္ဆာခန်နဲ့တပ်ဖွဲ့တွေကမြို့တော်မှာခြေဆိုင်ထားတဲ့နိုင်ငံတကာအသိမပြုလိဗျားဆူရနဲ့တိုက်ပွဲတွေဖြစ်ပွားနေတာအခုဆိုရင်တော့3လလောက်ထိရှိနေပါပြီ
။အမေရိကန်ပြည်ထောင်စုမှာ2020ခုနှစ်ကျရင်သကောင်စင်းခောက်ခံတဲ့အခါနိုင်ငံသားဟုတ်မဟုတ်မေးခွန်းမထည့်တော့ဘူးလို့တရားရေးဌာနနဲ့စီးပွားကူးသန်းဌာနတို့ကအင်္ဂါနေ့ကပြောကြားခဲ့ကြပေမဲ့သမ္မတဒေါ်နယ်ထရမ့်ကဒီမေးခွန်းထည့်ရမယ်လို့ဆက်ပြောနေတာကြောင့်ထက်မထက်ရှင်းရှင်းလင်းလင်းပြောဖို့အတွက်ပြည်ထောင်စုတရားရုံးတွေနဲ့မေးခွန်းမထည့်ဖို့တရားစွဲထားတဲ့ပြည်နယ်တွေကတောင်းဆိုနေကြပါတယ်။တကောင်စင်းမေးခွန်းတွေမှာနိုင်ငံသားနဲ့ဆိုင်တဲ့မေးခွန်းမထည့်တော့ဘူးလို့တရားရေးနဲ့စီးပွားကူးသန်းဌာနတွေဆုံးဖြတ်ခဲ့တာဟာမှားတယ်။အရေးကြီးတဲ့ဒီမေးခွန်းဟာထည့်တဲ့အတွက်ဒီမေးခွန်းမပပအောင်လုပ်ပေးပါလို့သမ္မတထရမ့်ကဒီဌာနနှစ်ခုကို Twitter ပေါ်ကနေရေးသားပြောကြားခဲ့ပါတယ်။တကောင်စင်းဌာနကလည်းနိုင်ငံသားဟုတ်မဟုတ်မေးခွန်းတွေပါတဲ့စစ်တမ်းစာရွက်တွေကိုဆက်လက်ပုံနှိပ်နေဆဲဖြစ်ပါတယ်။ဒါကြောင့်ဒီလုပ်ငန်းစဉ်ကိုကြီးကြပ်ကင်တွယ်နေတဲ့တရားသူကြီးကတောက်ကြနေနောက်ဆုံးထားပြီးတော့စာရွက်စာတမ်းတွေမှာဒီမေးခွန်းထည့်ရမလားမထည့်ရဘူးလားဆိုတာကိုရှင်းအောင်လုပ်ဖို့အတွက်အမိန့်ထုတ်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်နဲ့နယူးယောက်ပြည်နယ်တွေရဲ့အစိုးရရှေ့နေချုပ်တွေကလည်းအလားတူအခြေအနေရှင်းလင်းအောင်လို့ပြည်ထောင်စုတရားရုံးတွေမှာတောက်ကြနေကြရင်သတင်းစာရှင်းလင်းပွဲတွေလုပ်ပေးဖို့တောင်းဆိုထားကြပါတယ်။အမေရိကန်ပြည်ထောင်စုမှာလူဦးရေဘယ်နှယောက်ရှိတယ်ဆိုတာကို10နှစ်တစ်ချိန်ကောက်ခံတဲ့စစ်တမ်းမှာဘာကြောင့်နိုင်ငံသားဟုတ်မဟုတ်မေးခွန်းထည့်ဖို့လိုတယ်လဲဆိုတာကိုထရမ့်အစိုးရရဲ့ရှင်းပြချက်ကစံချိန်မညီဘူးလို့အမေရိကန်တရားရုံးချုပ်ကလည်းဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စကန်တွေရဲ့အခြေအနေဟာဒီလူတွေရဲ့ဇာတိနိုင်ငံတွေကအခြေအနေထက်ပိုကောင်းတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တက်ဆက်ပြည်နယ်ကလူမှုကြီးကြပ်ရေးထိန်းသိမ်းစကန်တစ်ခုကစိုးရွားတဲ့အခြေအနေနဲ့ပတ်သက်တဲ့ဓာတ်ပုံတွေထွက်ပေါ်လာခဲ့ပြီးနောက်တစ်ရက်မှာပဲသမ္မတကပြောလိုက်တာပါ။ယာယီမြင်းမြန်းဆန်းဆန်းဆက်လုပ်ထားတဲ့ထိန်းသိမ်းစကန်တွေကအခြေအနေတွေကိုရွှေပြောင်းဝင်ရောက်သူတွေမကြက်ရင်လည်းမလာနဲ့လို့ပြောလိုက်ဖို့လဲသမ္မတထရမ့်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေအရေးနဲ့ပတ်သက်လို့အတက်ကန်ဒီမိုကရက်တစ်ပါတီရဲ့လူမှုကြီးကြပ်ရေးဥပဒေတွေညံ့ဖျင်းမှုဖြစ်နေလဲအဖြစ်ဖို့ပြောဆိုခဲ့တာပါ။တယ်လို့တော့ကထိတ်တန့်ဒီမိုကရက်အမတ်ချက်ရှူမာကတော့အမေရိကန်လွတ်လပ်ရေးနဲ့ထိမ့်မှတ်ကျင်းပဖို့ရှိနေချိန်မှာသမ္မတအနေနဲ့နယူးယောက်မြို့ကလွတ်လပ်ရေးရုပ်ထုမှာရေးထိုးထားတဲ့ပင်မနှွမ်းနေပြီးဒုက္ခတွေနဲ့ရောက်လာကြတဲ့အခြေချသူတွေကိုအားပေးချူဆိုတဲ့ကြံပြာကိုဖတ်ကြည့်ဖို့ပြောဆိုခဲ့တာပါဒီလူတွေကလူသားတွေအဖြစ်တာယာတဲ့ဘဝတည်ဆောက်ဖို့မျှော်လင့်ချက်နဲ့အမေရိကန်ကိုလာကြတာဖြစ်တဲ့အကြောင်းလဲသမ္မတထရမ့်ရဲ့ Twitter ကမှတ်ချက်ကိုတုံ့ပြန်ပြောဆိုခဲ့ပါတယ် အမေရိကန်နိုင်ငံဝန်ကြီးဌာနရဲ့စုံစမ်းရေးအစီရင်ခံစာမှာတော့တက်ဆက်ပြည်နယ်ကထင်းထင်းရေးစခန်းတွေကဆိုးရွားတဲ့အခြေအနေနဲ့ပြုတ်သိမ့်နေထိုင်နေရတဲ့အခြေအနေတွေကိုဖော်ပြခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုရဲ့243နှစ်ပြည့်လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်သူတွေဒီကနေ့ဆင်နွှဲနေကြပါတယ်ဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်ကအစဉ်အလာမဟုတ်ပဲမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်ဝါရှင်တန်မြို့တော်ကသမ္မတဟောင်းအိဗရာဟင်လင်ကွန်းကိုဂုဏ်ပြုထားတဲ့အဆောက်အဦရှိမှာသမ္မတထရမ့်ကမိန့်ခွန်းပြောကြားမယ့်အပြင်သူ့အဆို Salute to America American ကိုဥညွတ်ခြင်းဆိုတဲ့အခမ်းအနားနဲ့အမေရိကန်ရဲ့ဒီစစ်ရေးအင်အားကိုပြသဖို့လည်းပြင်ဆင်ထားပါတယ်သမရရဲ့ဖိတ်ကြားချက်အရယာယီကကွယ်ရေးဝန်ကြီး Mark Esper ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဘိုးချုပ်ကြီး Joseph Dunford တို့အခမ်းအနားတက်ရောက်မယ်လို့ကာကွယ်ရေးဌာနကအတည်ပြုပါတယ်။ကြီးရီလီနဲ့ Marine Gun တက်အပြင်ကမ်းခြေဆောင်တက်တွေကအရာရှိကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်လွတ်လပ်ရေးနေ့ဟာပြည်သူတွေရဲ့လွတ်လပ်မှုကိုအသားပေးတဲ့နေ့ဖြစ်တာမို့အစဉ်အလာအဖြစ်ပျော်ပွဲရွှင်ပွဲအခမ်းအနားတွေဟာနိုင်ငံရေးကင်းတယ်လို့သမရတွေလည်းမိန်ကွန်းပြောကြားလေးမရှိပါဘူး။စစ်တပ်ကလည်းခက်ခဲခဲနေလေရှိတာပါ။အခုတော့သမရကရွေးကောက်ပွဲမဲဆွဲတဲ့ပုံစံမျိုးလွတ်လပ်ရေးနေ့အခမ်းအနားတွေကိုနိုင်ငံရေးအရာလုပ်တယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အမေရိကန်အခွန်တန်းပြည်သူတွေရဲ့စရိတ်နဲ့သူ့နိုင်ငံရေးအကျိုးမြတ်အတွက်အခမ်းအနားလုပ်အမျက်ထုတ်နေတယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကဝေဖန်နေကြပါတယ်။သမရစီစဉ်တဲ့လွတ်လပ်ရေးအခမ်းအနားဟာအမေရိကန်တွေစံတန်ဖိုးထားတဲ့အရာတွေနဲ့မကိုက်ညီသလိုတကူကောင်းဆန်တဲ့သမရရဲ့နိုင်ငံအတွက်အရှက်ရစရာလုပ်ရဖြစ်တယ်လို့အောက်လွှတ်တော်စစ်ပြန်စစ်မှုရန်ရေးရာဥက္ကဋ္ဌကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အင်ဂျူရောကတော့မျိုးချစ်စိတ်ဓာတ်ကိုပြသဖို့အတွက်ဒီအခမ်းအနားကိုလုပ်ရတာဖြစ်တယ်လို့ပြောကြားထားပါတယ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားမှာသတင်းတစ်ပတ်ကျော်ထင်းထင်းခံခဲ့ရတဲ့ဩစတြေးလျကျောင်းသားကိုအခုနောက်ဆုံးပြန်လွတ်ပေးလိုက်ပါပြီ။ဩစတြေးလျကျောင်းသား Alex Sigley ပြန်လည်လွတ်မြောက်လာပြီးကောင်းကောင်းမွန်မွန်အန်ဒီယန်ကင်းကင်းနဲ့ရှိနေတဲ့အချိန်ဩစတြေးလျဝန်ကြီးချုပ် Scott Morrison ကဒီနေ့ပဲလွတ်တော်မှာပြောကြားလိုက်တာပါ။ဒီနေ့ငယ်ဗီဂျင်းမြို့တော်ကလေဆိပ်ကိုရောက်လာတဲ့ဩစတြေးလျကျောင်းသားကလည်းသူ့အနေနဲ့အဆင်ပြေကြောင်းသတင်းတောက်တွေကိုပြောဆိုသွားပေမဲ့ထင်းထင်းခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့မင်းမျက်နှာကိုတော့ပြန်ဖြေမသွားပါဘူး။နောက်ပိုင်းမှာဂျပန်နိုင်ငံသူဇနီးထံသွားဖို့တိုကျိုမြို့တော်ကိုခီးစစ်မှာဖြစ်တဲ့အကြောင်းနဲ့ဩစတြေးလျနိုင်ငံပတ်မြို့မှာနေထိုင်တဲ့ဖခင်ဖြစ်သူကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားပျိုယန်မြို့တော်မှာနေထိုင်တဲ့အနောက်နိုင်ငံသားအနေချင်းမှတူပါဝင်ဖြစ်ခဲ့တဲ့အသက် 29 နှစ်အရွယ်စစ်ကလေးဟာပြီးခဲ့တဲ့ဇွန်လ 25 ရက်နေ့ကပဲပျောက်သွားခဲ့တာပါ။မြောက်ကိုရီးယားမှာနေထိုင်သူကကျုံရတဲ့ဘဝအခြေအနေတွေကိုဓာတ်ပုံတွေ၊ဘလော့ဂ်တွေနဲ့အင်တာနက်လူမှုကွန်ရက်တွေမှာပုံမှန်တင်လို့ရှိပေမဲ့မတွေ့ရတော့တဲ့အတွက်မိသားစုကစိတ်ပူပြီးတဲ့နောက်သတိထားမိခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ဩစတြေးလျနိုင်ငံကြားတန်တမာဆက်ဆံမရှိတဲ့အတွက်ထိန်းသိမ်းခံရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေနိုင်ငံကမနေ့တုန်းကပဲကြားဝင်ပြီးမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ညှိနှိုင်းပေးခဲ့တာပါ။ဩစတြေးလျဝန်ကြီးချုပ်ကတော့ထိန်းသိမ်းခံကြောင်းသားပြန်လည်လွတ်မြောက်လာရေးအတွက်ဆွေနိုင်ငံကကြားဝင်ကူညီပေးခဲ့တဲ့ပုံကျေးဇူးတင်စကားပြောဆိုသွားပါတယ်
။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတရားဝင်ကုံသွေးဆွေးနွေးမှုတွေကိုရပိုင်တွင်ပြန်ဆတော့မယ်လို့အင်ဂျီရောအကြီးအကဲအရာရှိတစ်ယောက်ကပြောကြားလိုက်ပါတယ်။လာမယ့်သတင်းပတ်ကြရင်မျက်နှာချင်းဆိုင်အခြေအလဲဆွေးနွေးမှုတွေစတင်မယ်လို့အမေရိကန်အမျိုးသားစီးပွားရေးကောင်စီညွှန်ကြားရေးမှူးလဲရီကူဒရိုက VOA ကိုပြောပါရယ်ဆွေးနွေးပွဲကိုဘယ်မှာကျင်းပမလဲဆိုတဲ့အသေးစိတ်ကိုညှိနှိုင်းနေကြဆဲဖြစ်ကြောင်းနဲ့ဆွေးနွေးပွဲကာလမှာတရုတ်ကုန်ပစ္စည်းတွေပေါ်ချမှတ်ထားတဲ့ကုန်သွယ်ခွင်တွေကိုဖျက်ရှားပေးမှာမဟုတ်ကြောင်းသူက VOA ကိုပြောပါရယ်တရုတ်နဲ့အမေရိကန်ကြားဆွေးနွေးမှုတွေပြန်ဆနေတယ်လို့နှစ်နိုင်ငံဆက်ဆံရေးဟာလည်းလမ်းမှန်ပေါ်ရောက်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်ဂျပန်နိုင်ငံ G20 ထိပ်သီးစည်းဝေးပွဲအတွင်းတရုတ်သမ္မတရှီဂျင်ပင်းနဲ့သမ္မတထရမ့်တို့အလွတ်တဘောဆွေးနွေးခဲ့ပြီးတဲ့နောက်တရုတ်နဲ့ကုန်သွယ်ရေးတင်းမာမှုတွေပြေလျော့ခဲ့ပုံရပါတယ်ဒေါ်လာဘီလီယံ300တန်ဖိုးရှိတဲ့နောက်ထပ်တရုတ်သွင်းကုန်တွေအပေါ် 25 ရာခိုင်နှုန်းအခွန်ကောက်ခံမယ်ဆိုတဲ့အစီအစဉ်ကိုမလုပ်တော့ဘူးလို့အမေရိကန်ကပြောကြားခဲ့ပါတယ
်ပါကစ္စတန်နိုင်ငံမှာအကြမ်းဖက်ဝါရီတွေကိုငွေကြေးပံ့ပိုးမှုနဲ့ဆက်နွယ်ပြီးလူပေါင်းတရာစင်ချုပ်ကိုအမှုပေါင်း23မှုနဲ့အလို့ရှိနေတဲ့အကြောင်းအကြမ်းဖက်ဝါရီတပ်မြတ်တပ်ဖြည့်ရေးအဖွဲ့ကကြေညာလိုက်ပါတယ်ဒီထက်မှာတော့2008ခုနှစ်ကအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူပေါင်း190တိစုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုမှာအဓိကကျသူတူလည်းဖြစ်တဲ့ဟာဖစ်ဆာယီကိုလည်းထည့်သွင်းထားတာပါဒီလူတွေကအကြမ်းဖက်ဝါရီတွေကိုထောက်ပံ့မှု ပရာဟိတဖွဲ့စည်းကိုအတုံးချခဲ့တာမျိုးတွေရှိခဲ့တဲ့အကြောင်းလဲပါကစ္စတန်ချမ်ပီယံတန်ပြန်တက်ပြည့်အဖွဲ့ရဲ့ထုတ်ပြန်ချက်ကဖော်ပြထားပါတယ်။ချမ်ပီယံဝါရတန်ပြန်တက်ပြည့်အဖွဲ့ကထုတ်ပြန်လိုက်တဲ့လူစင်းထဲမှာတော့မွန်မိုင်းတက်ခဲ့မှုနဲ့ဆက်နွယ်သူစာအုပ်အပြင်ကုလသမဂ္ဂကအချမ်ပီယံဖွဲ့စည်းတွေဖြစ်သတ်မှတ်ထားတဲ့လက်ရှ်ကာအီတာလီဘာ LED ဂျမက်ဦးတာဝါ JUD နဲ့ဖလာအီအစနီယက်ဖောင်ဒေးရှင်း FIF အဖွဲ့တွေကခေါင်းဆောင်တွေပါဝင်တယ်လို့လည်းဆိုပါတယ်။ဖွဲ့သုံးဖွဲ့စလုံးကတော့စာအုပ်ကထူထောင်ခဲ့တာဖြစ်ပြီးလက်ရှိကအီတာလီဘာအဖွဲ့ကိုပါကစ္စတန်နိုင်ငံက2002ခုနှစ်မှာတရားမဝင်အဖွဲ့အစည်းတစ်ခုဖြစ်သတ်မှတ်လိုက်ပြီးတဲ့နောက်တဲ့နှစ်ဖွဲ့ကိုအမြင်ခံဖွဲ့စည်းခဲ့တာဖြစ်တယ်လို့လည်းယူဆထားကြပါတယ်။စာအုပ်ကတော့မွန်ဘိုင်းတက်ခဲ့မှုမှာအထူးကတာဝန်ရှိသူဖြစ်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကတန်ခတ်ရေးယူမှုတွေချမှတ်ထားပါတယ်
။တရုတ်နိုင်ငံအရှေ့မြောက်ဘက်ကို42မောင်းတစ်ခုဝင်တိုက်ခဲ့လို့6ယောက်သေဆုံးသွားပါတယ်။လျောင်နင်းနယ်ရဲကကာယွမ်မြို့ကို42မောင်းဝင်ခဲ့လို့190ထက်မနည်းလဲထိခိုက်ဒဏ်ရာရသွားပါတယ်။42မောင်းတန်ကြောင့်တစ်ပင်တွေဓာတ်အားလိုက်တွေအပြင်အဆောက်အဦဒါဇင်နဲ့ချီပြိုကျပျက်စီးခဲ့တယ်လို့အဆောက်အဦတွေကမှန်တွေလဲကွဲထွက်လွတ်ဆင်းတဲ့ပုံတွေကိုရုပ်မြင်သံကြားသတင်းတွေမှာပြသခဲ့ပါတယ်။ထိခိုက်ပျက်စီးခဲ့တဲ့အဆောက်အဦတွေကလူပေါင်း210လောက်ကိုကယ်တင်ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်။
ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်ဆုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာ။ကျွန်တော် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကို burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါတယ်။ NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ရှေ့မရောက်ဖြစ်နေတဲ့မြန်မာညီညာရေးလုပ်ငန်းစဉ်ကအခက်အခဲတွေကိုဖြေရှင်းနိုင်ဖို့ကြိုးပမ်းကြရမှာတစ်ဆုမှုတွေကိုကျော်လွှားနိုင်ရေးဆိုင်ရာအလို့အဖွဲ့အစည်းဖွဲ့စည်းပြီးတော့ဒီအစည်းအဝေးတိုင်ပင်ဖို့ရှိနေပါတယ်ဒီအစည်းအဝေးရလဒ်တွေပေါ်အစိုးရနဲ့ညှိနှိုင်းပြီး21ပင်လုံးအစည်းအဝေးပြန်ဆနိုင်ဖို့ဆောင်ရွက်မယ်လို့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်ဒီသတင်းကို VOA သတင်းတော့ကိုမိုးစောကပေးပို့ပါတယ်
ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာက21ရာစုပင်လုံးအစည်းအဝေးမှာတစ်ဆုနေတဲ့အချက်တွေကိုကျော်လွှားနိုင်ဖို့အဖြေရှာသွားမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အလို့အဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပဖို့ရှိနေတာပါဒီအစည်းအဝေးကိုမနက်ဖြန်မှစတင်မှဖြစ်ကြောင်းကိုတိုင်းရင်းသားအဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ
်မနက်ဖြန်9:00ခန့်ကပြည်စုမှုကျော်လွှားရေးအလို့အဖွဲ့အစည်းအဝေးဒါတူတဲ့အချိန်ပေါ့ဗျာပြစ်စုနေတဲ့အရာတွေဘလို့ကြော်ဖြတ်မလဲဆိုတော့အကြောင်းအရာတွေကိုတော့အတိအကျအကြီးဆွဲမယ
်မေလအတွင်းကကျင်းပခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာတစ်ဆုမှုကြော်လွှားရေးဆိုင်ရာအလို့အဖွဲ့ကိုစတင်ဖွဲ့စည်းခဲ့ပြီးဒီအလို့အဖွဲ့အစည်းအဝေးကိုဇွန်လအတွင်းမှာတစ်ချိန်ကျင်းပထားပြီးဖြစ်ပါတယ်မနေ့ဖက်မှာစတင်မဲ့အလို့အဖွဲ့အစည်းအဝေးကထွက်ပေါ်လာတဲ့ရလဒ်တွေကိုထိပ်သီးအစည်းအဝေးမှာအတည်ပြုချက်ရယူပြီး21ရာစုပင်လုံကိုပြန်လည်စတင်ရေးအတွက်အစိုးရနဲ့ညှိနှိုင်းသွားမှာဖြစ်ကြောင်းဗိုလ်မှူးကြီးဆိုင်ငင်းကဆက်ပြောပါတယ
်။ဒီစုနေတဲ့အရာတွေဘယ်လိုကြော်ဖြတ်မလဲဆိုတော့အကြောင်းအရာတွေကိုတော့အတိအကျအကြီးဆွဲမယ်။ကြီးဆွဲပြီးလို့မှကျွန်တော်တို့ဆမ်မစ်ကိုကျွန်တော်ပြန်တင်မယ်။အဲဆမ်မစ်ကနေအတည်ပြုချက်တွေရယူပြီးမှပဲဒီသွေးနွေးညှိနှိုင်းရေးအဖွဲ့ကိုထပ်ဖွဲ့မယ်ဗျာ။အဲဆိုလို့ဒီနေ့ဖတ်ဖို့ဒီမှာပဲတစ်ခါတည်းအစိုးရနဲ့ထပ်ဆွေးနွေးဖို့ရှိတယ်။အဲဒီတစ်ဆင့်ခုနပြောနေတဲ့27ပင်လုံးကျင်းပရေးကိုဥပယ်တဲ့အလန်းတောင်းပေါ်ရောက်သွားမယ်လို့မြင်တယ်လေခင်ဗျာ
။ပြီးခဲ့တဲ့ဗုဒ္ဓနေ့ကတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုရန်ကုန်မြို့မှာကျင်းပခဲ့ပြီးလက်ရှိငင်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်နေမှုနဲ့ရှေ့လုပ်ငန်းစဉ်စတာတွေကိုဆွေးနွေးခဲ့ကြပါတယ်။ပြည်တော်စုငင်းချမ်းရေးညီလာက27ရာစုပင်လုံးစည်းဝေးကိုတနှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူထားပေမဲ့2018ခုနှစ်ကတကြိမ်သာကျင်းပနိုင်ခဲ့တယ်လို့ဒီနှစ်အတွင်းမှာလည်းကျင်းပနိုင်တာမရှိသေးပါဘူး27ရာစုပင်လုံးပြန်လည်စတင်ရေးဟာအစိုးရနဲ့ EAO ခေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မူတည်နေကြောင်းပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းရေးမှူးအဖွဲ့ဝင်ဆိုင်းကျော်ညွန့်ကပြောပါတယ်
တိကကြဤဟိုနဲ့ဆိုရနဲ့ညှိနိုင်မှထင်တယ်ဤဟိုကတော့သူတို့ကတော့မဆွေးနှွေးချင်တဲ့ဘိုင်းကိုမဆွေးနှွေးချင်ဘူးလေဒါပေမဲ့သူတို့ဆွေးနှွေးချင်တဲ့ဘိုင်းလည်းရှိတယ်လေဆိုရဖက်ကြတော့ဟိုတကူရဲတတ်မတော်နဲ့ transfer ရပါဗျာအဲ့ဒါကမကြောင်ကျန်တာမဆွေးနှွေးဆိုတဲ့ပုံစံဆိုတော့ဆွေးနှွေးပွဲကဒီတိုင်းဆိုရင်ဖြစ်မဲ့ပုံကိုပေါ့ဘူးတခြားဟာတွေဆွေးနှွေးမယ်ဆိုတော့လည်းကဒီဆက်ကဒီဆွေးနှွေးမခံဘူးဖြစ်နေတယ်အဲ့တော့အဲ့ဒါဤကိုနီးလန်းရှာပြီးတော့မကြောင်နိုင်တကယ်ကတော့သူကဒီလိုပဲဖြစ်နေပါမယ်
ပြီးခဲ့တဲ့နှစ်ဇူလိုင်လမှာကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးမှာကိုပိုင်ပြဋ္ဌာန်းခွင့်နဲ့ပြည်တော်စုကခွဲမထွက်ရဆိုတဲ့အချက်နဲ့တက်မတော်တစ်ခုတည်းဖြည့်ရေးဆိုတဲ့အချက်တွေကိုဆွေးနွေးနိုင်တာမရှိခဲ့ပါဘူး။အော်တိုဘာလမှာကျင်းပတဲ့အစိုးရတက်မတော်နဲ့တိုင်းသားခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးပြီးနောက်မှာတော့ကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ဟာတရားဝင်ဆွေးနွေးပွဲတွေမှာပါဝင်တက်ရောက်တာကိုယာယီရက်ဆိုင်လိုက်တဲ့နောက်ငင်းချမ်းရေးဆွေးနွေးပွဲတွေဟာရပ်တန့်နေခဲ့တာဖြစ်ပါတယ်
။ VOA သတင်းတော့ကုမိုးစော့ဖြစ်ပါလေခင်ဗျာအခုဆက်လက်နားဆင်ရမှာကမြန်မာနိုင်ငံမြောက်ပိုင်းပူရာဟုတ်ခရိုင်မှာဓာတ်သတ္တုစမ်းသပ်ပြီးတော့2ဖို့ထုတ်လုပ်ဖို့ကုမ္ပဏီကြီးနှစ်ခုကပြည်တော်စုအစိုးရစီကိုမကြသေးငယ်ကရှောက်ထားလာတဲ့အတွက်ဒေသခံတွေရဲ့စိုးရိမ်မှုရှိနေပါတယ်ပြည်တော်စုအစိုးရဌာနဆိုင်ရာတာဝန်ရှိသူတွေကတော့ပူရာဟုတ်ခရိုင်ထဲမှာလုပ်ပိုင်ခွင့်ဘာမှမချထားပေးသေးကြောင်းနဲ့တကယ်လို့အခွင့်ပြုမယ်ဆိုရင်လည်းပြည်내အစိုးရရဲ့သဘောထားမှတ်ချက်ကိုယူသွားမယ်လို့ပြောပါတယ် VOA သတင်းတော့ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ပါတယ်
ကချင်ပြည်နယ်ပူတာဟုတ်ခရိုင်နယ်မှာဓာတ်သတ္ထုဒုဖော်ဖို့အတွက်ကုမ္ပဏီနှစ်ခုကပြည်အောင်စုအစိုးရစီကိုရှောက်ထားလာပါတယ်။ဒါဟာမွန်ဂိုလီးယားဒိုဂျင်းကုမ္ပဏီနောက်ဆုတ်သွားပြီးတက်ကြိုးစားလာတဲ့ကုမ္ပဏီနှစ်ခုဖြစ်ပါတယ်။မွန်ဂိုလီးယားဒိုဂျင်းကုမ္ပဏီဟာပူတာဟုတ်ခရိုင်နယ်ကမြေအက9သိန်းလောက်မှာရွှေနဲ့သတ္ထုအကြီးစားဒုဖော်ဖို့အခုနှစ်စံပိုင်းကရှောက်ထားခဲ့ပြီးကန့်ကွက်မှုရှိခဲ့လို့နောက်ဆုတ်ခဲ့ရပါ။အခုကုမ္ပဏီနှစ်ခုကပေါ်ပေါ်ထင်ထင်မဟုတ်ပဲပြည်အောင်စုအစိုးရစီမှာဓာတ်သတ္ထုဒုဖော်ဖို့ထပ်ပြီးရှောက်ထားလာကြောင်းကာကာဘူရာစီမြို့သားဥယျင်ကပအမွေနှစ်သမှတ်ရေးမှာပူးပေါင်းဆောင်ရွက်ခဲ့တဲ့ဒေသခံဦးအောင်ခန်းကဖူယိုရီကိုအခုလိုပြောပါတယ
်ဒီဝန်ဖရတ်ဂျင်းကွန်မဏီကတော့ရုပ်သိမ်းသွားပြီပေါ့ဒါမဲ့လို့နောက်ထပ်စစ်တစိမ့်နဲ့အဲဒီလိုတက်တူကွန်မဏီကြီးပဲငါကပြန်ပြီးတော့ရှောက်လာတယ်တက်တူစမ်းသပ်ဖို့ကိစ္စမှာကျွန်တော်ကလုံးဝသဘောတူတာရှိဘူးဆက်ပြီးတော့သူကသူ့ဟောကိုစစ်စစ်နဲ့ဖြစ်လာတဲ့ဆိုနဲ့ကျွန်တော်ကဆက်ပြီးတော့ခန့်ခွဲသွားဖို့ပဲရှိတယ်။အပြီးလို့လဲဆိုတော့ကျွန်တော်ကမီးစိုးတိတ်ဒီဘွားရဲ့ပဲကိုတော်ဒေတာကိုအဓိကဖြစ်ခဲ့စေချင်တယ်
တတ်ထုဒူဖော်ဖို့အတွက်ပြောင်စုဆိုရစီကိုရှောက်ထားလာတဲ့ကုမ္ပဏီပေါင်းကတစ်နှစ်အတွင်းမှာ2000လောက်ရှိရလို့ဆိုပါတယ်။ပူတာအိုခရိုင်ထဲမှာတတ်ထုဒူဖော်ခွင့်ကိုချမထားသေးပေမဲ့အကောင့်တွေဖော်မယ်ဆိုရင်ပြည်내အစိုးရရဲ့ခွင့်ပြုချက်ထောက်ခံချက်ကိုယူသွားမယ်လို့တယံဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနလက်ထောက်တွန်းဝင်ဦးညွန့်ဝေကပြောပါတယ
်။တကယ်လို့ဒီအချက်လေးတွေပြည့်စုံတဲ့အခါကျမှ ECD မီပြည်내သဘောထားတောင်းမယ်။ပြည်내သဘောထားတောင်းပြီးလို့ပြည်내ကပြန်လာမှသာဆက်လုပ်မှာ။ဒါပေမဲ့ပြည်내သဘောထားတောင်းတာကပူတာဘက်မှာမရှိသေးဘူး။
ပူတာအိုခရိုင်ထဲမှာရွှေနဲ့အခြားတပ်ထုတွေအကြီးစားတူဖော်ဖို့အရင်ကလာရောက်ရှောက်ထားခဲ့တဲ့မွန်ဂိုလီးယားဒူချင်းကုမ္ပဏီကဖုန်ကန်ရာစီဘီမက်တော်တဲကဧက9900ခါကာဘူရာစီမြို့သားဥယင်တဲကဧက13800အစိုးရစီမံခွင့်ရှိရဲ့မြေဧက3သိန်းခွဲကျော်မှာလုပ်ပိုင်ခွင့်ရှောက်ထားခဲ့ရပါအခုအစ်စ်ရှောက်လာတဲ့ကုမ္ပဏီနှစ်ခုအတွက်ပြည်အောင်စုအစိုးရအနေနဲ့ပြည်내အစိုးရကိုသဘောထားမှတ်ချက်နဲ့ခွင့်ပြုချက်တောင်းခံလာတာမရှိသေးဘူးလို့ကချင်ပြည်နယ်တယံဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဒါရှိလက်ဆိုင်ကဖူယိုရီကိုပြောပါတယ်
အဲ့လိုတော့ကြားပါတယ်ခင်ဗျဟုတ်ကဲ့ချီတောင်စုကနေမှတို့ရှိမှလာ6ပြီဆိုတို့အစင်းစင်းလက်ခံမယ်ဗျာအဲ့ဒီဥပဒေအရလည်းတို့ဘာစီမံဆောင်ရွက်ပိုက်ခွင့်ရှိတယ်လေအဲ့ဆိုအခုလောလောဆယ်ကတော့ဒီသဘောထားတောင်းတဲ့ဒါတော့မရောက်သေးဘူးပေါ့နောက်ထပ်ဥစ္စာလုပ်တဲ့ခါတွေက
သဘာဝအတိုင်းရှိနေတဲ့ပူတာဟုဒေတာအတွက်ဒေတာခန့်တွေကတော့တို့ဒေတာမှာအကြီးစားဓာတ်သတ္ထုဒူဖော်ရာရှိလာမှစိုးရင်ကြပါတယ်ပူတာဟုဒေတာဟာအရှိအောင်အာရှရဲ့ရေအေးမြစ်ဖြစ်တယ်လို့အရှိတောင်အာရှရဲ့တခုတည်းရှိရဲ့ရေခဲတောင်ဒေတာပါအေယာဝတီမြစ်ရဲ့ရေအေးမြစ်လို့လည်းသဘာဝပတ်ဝန်းကျင်ပညာရှင်တွေကပြောကြပါတယ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့ဒီ radio နဲ့ video သတင်းစာသားစာရာတွေကို mobile မှာအချိန်မီအလွယ်တကူရယူနိုင်မဲ့VOA mobile application ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနင်္လာနေ့ညနေ6:00နာရီအတွင်းမန္တလေးမြို့ Diamond Plaza မှာ ဂီတဖြိုပြပွဲကိုလာရောက်ခံစားရင်းနဲ့ view ရဲ့အထူးလက်ဆောင်တွေကိုလာရောက်ထုတ်ယူကြပါဦးခင်ဗျာ mobile application ထည့်သွင်းမှုအခက်အခဲရှိသူတွေကိုလည်း view ရအကူညီသွားဖို့စီစဉ်ထားပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်မှာဖြစ်ပါတယ်နှစ်စဉ်ကျင်းပမြဲဖြစ်တဲ့ American လွတ်လပ်ရေးနေ့ကိုပုံမှန်အတိုင်းလွတ်တော်အဆောက်အဦခြေရင်းမှာကျင်းပနေကြပုံစံကနေပြောင်းပြီးတော့သမ္မတဒေါ်နယ်ထရမ့်ကသူ့အစီအစဉ်နဲ့အတူစီးရေးပြပွဲပါထည့်သွင်းဖို့ပြင်ဆင်နေတာကြောင့်243နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားဟာဒီနေ့မှတမူးထူးခြားနေပါတယ်မြို့တော်ဝါရှင်တန် DC မှာလွတ်လပ်ရေးအခမ်းအနားအတွက်ဘယ်လိုပြင်ဆင်နေကြသလဲဆိုတဲ့အကြောင်း VOA သတင်းနောက် Catherine Jepson သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကတင်ပြပါမယ်
လွတ်တော်အဆောက်အဦအနေဝင်ကျင်းမှာကျင်းပတဲ့လွတ်လပ်ရေးနေ့အတန်တွေဟာအမေရိကန်တိုင်းအတွက်ရင်းနှီးကြပြီးသားဖြစ်ပါတယ်ဒါပေမဲ့ဒီနေရာနဲ့ဆန့်ကျင်ဘက်တခြားတစ်ဖက်မှာတော့သမ္မတဒေါ်နယ်ထရမ့်ကသူ့ကိုယ်ပိုင်ဆလုတ်တူအမေရိကဆိုတဲ့ခေါင်းစဉ်နဲ့တရားအခမ်းအနားတစ်ခုကျင်းပဖို့စီစဉ်နေပါတယ်။ဝါရှင်တန်ကလွတ်လပ်ရေးနေ့အခမ်းအနားအတွက်မီရှူမီပန်းနဲ့လူတန်းခဲ့သူ Gucci Fireworks Company အကြီးအကဲ Phil Gucci ကကြီးကျယ်ခမ်းနားတာကောင်းတဲ့အကြောင်းပြောပါတယ
်။ That's the American way, right? We want to do something grandiose, something that's
spectacular. ဒါက American လမ်းစဉ်ပဲမဟုတ်လား။ကြီးကျယ်ခမ်းနားတာမျိုးကိုကျွန်တော်ကမြင်တွေ့ကျင်ကြတာပါ။
ဒီနေ့မှာတော့တင်ကားတွေပါပါတဲ့ပိုကြီးကျယ်တဲ့အခမ်းအနားတွေကိုကျင်းပသွားမယ်လို့ကြေပြူထားတဲ့သမ္မတထရမ့်ကမီရှူမီပန်းနဲ့လူခဲ့တဲ့ဂရူချီကို Twitter လူမှုကွေကတဆင့်နာမည်တက်ပြီးကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။နိုင်ငံရေးစီရေးတွေရောရှက်ခြင်းမရှိတဲ့နှစ်စဉ်ကျင်းပလာတဲ့ပွဲမှာအခုလိုတင်ကားတွေပါလာတာကိုမလိုလားတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့တချို့ကတော့သဘောကျတယ်လို့ပြောကြပါတယ်။ Washington DC ကိုလာလေတဲ့ Brand Hoban ကတော့တင်ကားတွေပါတာကိုသဘောကျတယ်လို့ပြောပါတယ
်။ I'm proud and thankful for those that have served our country.and really appreciate what they've done.
တိုင်းပြည်အတွက်အသက်ပေးလှသွားကြသူတွေသူတို့မိသားစုဝင်တွေကိုကျွန်တော်ကျေးဇူးအရမ်းတင်ပါတယ်ဒီလိုပေးဆက်မှုတွေကိုအတိအမှတ်ပြုပြီးအောင်ပွဲခံပေးတဲ့သမ္မတကိုလည်းကျေးဇူးတင်ပါတယ
်သမ္မတထွန်းလုံးမဲ့လွတ်လပ်ရေးနေ့အခမ်းအနားအတွက်ကုန်ကြစည်းရေးကိုအမျိုးသားတည်ထောင်ဥယျာဉ်ဌာနကလွှဲပြောင်းတုံ့ဆွဲမယ်ဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်ဒီမိုကရက်တွေကဆွေးနွေးနေပါတယ်သမ္မတအနေနဲ့သူ့အတွက်နိုင်ငံရေးအမြတ်ထွက်အောင်လုပ်တဲ့နေရာမှာဒီငွေတွေကိုမသုံးသင့်ဘူးလို့ပြောပါတယ်အိမ်ပြတော်အကြံပေးကလျန်ကွန်ဝေးကတော့ကုန်ကြစိတ်နဲ့ပတ်သက်တဲ့သတင်းတောက်တည်းရဲ့မေးခွန်းကိုကာကွယ်ရေးဌာနကိုမေးဖို့ပြောပြီးသမ္မတဒီကနေ့ပြောမယ့်မေးခွန်းကိုကာကွယ်ပြောဆိုသွားပါတယ
် Our great democracy and great call to patriotism
သမ္မတရဲ့ကောင်းမွန်လှတဲ့ဒီမိုကရေစီစနစ်မျိုးချစ်စိတ်ဓာတ်အလောက်ကတည်းကအများကြီးဖန်တီးပေးခဲ့တဲ့ဒီအစိုးရရဲ့အောင်မြင်မှုတွေစစ်ပြတ်စစ်မှုတန်းဟောင်းတွေအတွက်ကျမတို့လုပ်ပေးခဲ့တာတွေအတွက်ဖြစ်ပါတယ
် Washington DC တဝိုက်မှာဒီကနေ့ညပိုင်းလီမိုနိုင်းကြပြီးမိုးရွာမယ်လို့ခန့်မှန်းထားတာကြောင့်သမရပြောမဲ့မင်းကွန်းနဲ့မီရှူမီပန်းပြစ်ဖောက်မဲ့အစီအစဉ်တွေပြက်ကောင်းပြက်သွားနိုင်ပါတယ်ခင်ဗ
ျကိုဇော်ဝင်းလိုင်ပြောပြခဲ့တာပါအခုတခါနားဆင်ရမှာကအမေရိကန်ပြည်ထောင်စုကဒီ Everglades အမျိုးသားသဘာဝဥယျာဉ်ကြီးကိုပျောက်ွယ်လာနေတဲ့ကမ္ဘာအမွေနှစ်စီးနှံမှာ2010ခုနှစ်ကလေးကစလို့ကုလသမဂ္ဂကထည့်သွင်းထားတာပါသဘာဝကေဟာစနစ်ပျက်စီးမှုပိုဆိုးလာနေကြောင်းပတ်ဝန်းကျင်ထိန်းသိမ်းသူတွေကပြောပါတယ်ဒါကြောင့်ကုလသမဂ္ဂ UNESCO အဖွဲ့နဲ့ဒီသတင်းပတ်တဲ့တွေ့ဆုံတဲ့အခါအဲ့ဒီဥယျာဉ်ကြီးကိုအန္တရာယ်ကျရောက်နေတဲ့နေရာစင်းထဲမှာဆက်ပြီးထိမ့်သိမ်းဆောက်ရှောက်ဖို့ဆွေးနွေးလိမ့်မယ်လို့ယူဆပါတယ်။ VOA သတင်းတော့ Kevin Enoch People ရဲ့သတင်းကိုတော့ကိုသားညွန့်ဦးကတင်ပြပါမယ်
။ American ပြည်အောင်စု Florida ပြည်နယ်မှာသဘောအတိုင်းထိမ့်သိမ်းထားတဲ့ Everglades အမျိုးသားဥယျာဉ်ကြီးဟာတော်ရန်ဒရဝမျိုးစုံကျင်လည်ကျဆားနေတဲ့နေရာတစ်ခုပါ။ Florida တောင်ပိုင်းတစ်လျှောက်ဧကပေါင်း 36,000 နီးပါးအကျယ်ဝန်းရှိပါတယ်။အခုနောက်ပိုင်းမှာတော့ဂီယာစနစ်ပျက်စီးမှုစွန့်ရရတဲ့အခြေအနေရှိလာနေတယ်လို့ထင်းထင်းဆောက်ရှောက်သူတွေကပြောပါတယ
် The Everglades ecosystem was once huge.
Everglades ဥယျာဉ်ကြီးကနှစ်ပေါင်းများစွာရှိခဲ့တဲ့ကြီးမားတဲ့ဂီယာစနစ်ကြီးတစ်ခုပါ Florida ပြည်နယ်ဖွံ့ဖြိုးလာတာနဲ့အမျှတောရိုင်းသတ္တဝါမှီတင်းနေထိုင်မှုရောကြလာတဲ့အပြင်ရေစီးစစ်မှုလည်းပျက်စီးလာပါတယ်မြို့ပြချဲ့ထွင်မှုစားပျိုးရေးလုပ်ငန်းချဲ့ထွင်မှုတွေကြောင့်သမိုင်းဝင်စိမ်းဆန်းရေအိုင်တွေမြစ်ချောင်းတွေရဲ့90ရာခိုင်နှုန်းလောက်တိမ်ခေါ်သွားပါတယ်ဒါက Everglades ရဲ့ရေစုံအရက်မှာဂီယာစနစ်ပျက်စီးမှုကိုပိုဆိုးလာစေပါတယ်
ဒီလိုအခြေအနေကြောင့်ပဲကုလသမဂ္ဂ UNESCO အဖွဲ့ကြီးကဒီဒေသကိုအန္တရာယ်ကျရောက်နေတဲ့ကမ္ဘာအမွေနှစ်စီးရင်မှာ2010ခုနှစ်ကလေးကထည့်သွင်းခဲ့သလိုပဲဒီစီးရင်မှာဆက်လက်ထည့်သွင်းထားနိုင်ဖို့လည်းထင်းထင်းဆောက်ရှောက်သူတွေကကြိုးပမ်းနေပါတယ
် And so this designation is really the result of
ဆယ်စုနှစ်နဲ့ချီ Everglades ကြုံတွေ့နေရတဲ့အခြေအနေတွေကြောင့်ပဲအခုလိုသတ်မှတ်ခံထားရတာပါဆုံးရှုံးသွားတဲ့ကြာစနစ်ကိုပြန်လည်တည်ဆောက်ပြီးတော့ပြန်ကောင်းလာအောင်လုပ်ဖို့ကျွန်တော်တို့အစွမ်းကုန်ကြိုးစားနေပါတယ်
ရေစီးရေလာမှန်မှဒီဥယျာဉ်ကြီးဆက်လက်ရှင်သန်နိုင်လိမ့်မယ်လို့ Caracap ကပြောပါတယ် ဒါပေမဲ့ပြီးခဲ့တဲ့ရာစုနှစ်တစ်ခုလောက်မှာလူတွေကရေစီးဆင်းမှုတွေပြောင်းအောင်လုပ်ခဲ့ကြတယ်လို့ဆိုပါတယ
် About 100 years ago people sought to change the flow of the Everglades
လူငယ်ရနှစ်တရာလောက်တုန်းက Everglades ရဲ့ရေစီးရေလာတွေပြောင်းအောင်ခြောက်သွေ့အောင်လူတွေကလုပ်ခဲ့ကြတာပါ Okeechobee ရေကိုင်းတောင်ပိုင်းမှာစိုက်ပျိုးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်လာကြလို့ရေခန်းခြောက်တာတွေဖြစ်လာပါတယ်သဘာဝအတိုင်းရေစီးဆင်းမှုတွေကြီးကြီးမားမားပျက်စီးသွားပါတယ်
တဘောရီစီစစ်မှုပြတ်သွားတာကဒီနေရာမှာမှီတင်းနေထိုင်နေကြတဲ့တောရင်သရဝါတွေနဲ့ဥယျာဉ်ကြီးတစ်ခုလုံးအတွက်စိုးရိမ်စရာဖြစ်လာရပါတယ
် particular we used to have flamingos
ဂျိုဂျာနီခီယူဆုံငှက်ငှက်ကြားနဲ့တခြားသရဝါမျိုးစိတ်တွေအများပြအရင်ကရှိခဲ့ဘူးပါတယ်အခုတော့ဒီလိုသရဝါတွေနည်းသွားတာမရှိတော့တာတွေဖြစ်လာပါတယ်ဒီလိုငှက်တွေကိုကြည့်ပြီးတော့ကျမတို့ရဲ့ဂီတာစတဲ့ပြက်လက်တိဆောက်မှုအခြေအနေကိုစမ်းစစ်နိုင်ပါတယ
်ဥရုယာသည်ဖောက်ပြန်ပြောင်းလဲမှုနဲ့အရင်ကမရှိဘူးတဲ့ကျူးကျော်မျိုးစိတ်တွေဝင်လာတာတွေကလည်းပျက်စီးမှုတွေဖြစ်စီတာပါဒါမဲ့လည်းဒီပြဿနာကဖြေရှင်းလို့ရနိုင်တယ်လို့ CAP ကပြောပါတယ
် So we have a plan to restore the Everglades. It's the
Everglades ကိုပြန်လည်တည်ဆောက်ရေးအစီအစဉ်ရှိပြီးသားပါ။ဒီအစီအစဉ်အတွက်ပါတီကြီးနှစ်ရလုံးကထောက်ခံတဲ့ဥပဒေတရက်ကို2000ခုနှစ်ကတည်းကအတည်ပြုခဲ့တာပါ။ရမုံငွေကတော့အပြည့်အဝချမချပါဘူး။
တိတ်မကြခင်ကပဲခြားပြီးခဲ့တဲ့ပြည်အောင်စုအစိုးရသုံးစရိတ်ကဒီသဘောဝစိတ်တော်မြန်ကြီးပြန်လည်ဆင်းဆူလာအောင်လို့ဆောင်ရွက်ဖို့အတွက်လိုအပ်တဲ့ငွေရဲ့3ပုံ2ပုံလောက်ကိုပဲကာမိတာဖြစ်ပါတယ်ခင်ဗျာ။
မနက်ငယ်နဲ့ကဘာတလွားမှာ LGBTQ လိင်လူချင်းစုံမဲ့သူတွေအမြဲရင်ဆိုင်ရလေရှိတဲ့အခက်အခဲတွေနောက်လူမှုအသိုင်းအဝိုင်းကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3854 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
လာမယ့်စနေည VOA ရဲ့တရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာVOA ထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးလို့စာရေးသားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်နှင်ဦးကပြောပြပေးမှာပ
ါလေပြန်းနိုင်ငံမြို့တော်မှာအင်ကာနေညတော်ကလူများပြားတေဆုံးခဲ့တဲ့ဘုံကျဲတက်ခတ်မှုဟာဆေးရဆုံးမြောင်းနိုင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်တက်ခတ်မှုကြောင့်လူ44ယောက်ထက်မနည်းတေဆုံးခဲ့ပြီးတေဆုံးသူရေတွဲဟာ55ယောက်လောက်ထိရှိခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေတာပါအမေရိကန်ပြည်တော်စုမှာ2020ပြည့်ကျရင်သကောင်စင်းကောက်ခံတဲ့အခါနိုင်ငံသားဟုတ်မို့မိကုံးကိုမထည့်တော့မယ့်အကြောင်းတရားရေးဌာနနဲ့စီးပွားရေးနဲ့ကုသရေးဌာနတို့ကမနေ့ကပြောခဲ့ပေမဲ့လည်းသမ္မတတော်နဲ့ထရန့်ကတော့မိကုံးကိုထည့်ဖို့ဆက်ပြောနေတဲ့အတွက်ထဲမထဲရှင်းရှင်းလင်းလင်းပြောဖို့ပြည်တော်စုတရားရုံးနေနဲ့မိကုံးမထည့်ဖို့တရားစွဲထားတဲ့ပြည်နယ်တွေကတောင်းဆိုနေပါတယ်သကောင်စင်းမိကုံးနေထဲမှာနိုင်ငံသားနဲ့ဆိုင်တဲ့မိကုံးမထည့်တော့မယ့်အကြောင်းတရားရေးနဲ့စီးပွားကုသဌာနကဆုံးဖြတ်တာမှားတယ်အရေးကြီးတဲ့ဒီမိကုံးကထက်တဲ့နဲ့မိကုံးဖြစ်တာကြောင့်ဒီမိကုံးမပါပါအောင်လုပ်ဖို့လဲသမ္မတထရန့်ကဝန်ကြီးဌာနတွေကို Twitter ကနေတိုက်တွန်းပြောကြားထားပါတယ်အမေရိကန်ပြည်တော်စုမှာရွှေပြောင်းဝင်ရောက်လာသူတွေကိုထိန်းသိမ်းထားတဲ့စကန်တွေရဲ့အခြေအနေဟာဒီလူတွေရဲ့ဇာတိနိုင်ငံတွေကအခြေအနေတွေထက်ပိုကောင်းတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ် Texas ပြည်နယ်ကလူမှုကြီးကြေးထိန်းသိမ်းစကန်တစ်ခုကစိုးရွားတဲ့အခြေအနေနဲ့ပတ်သက်တဲ့ဓာတ်ပုံတွေထွက်ပေါ်လာခဲ့ပြီးနောက်တစ်ရက်မှာပဲသမ္မတကပြောဆိုလိုက်တာပါအမေရိကန်ပြည်တော်စုရဲ့243နှစ်ပြည့်လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်သူတွေဒီကနေ့ဆင်နွှဲနေပါတယ်။ဒီနေ့မှာပဲသမ္မတထရန့်ကအစင်လာမဟုတ်ပဲမင်းငွန်းပြတ်ချဖို့လည်းစီစဉ်ထားတာပါ။ဝါရှင်တန်မြို့တော်ကသမ္မတအေဘရာဟင်လင်ကွန်းကိုဂုဏ်ပြုထားတဲ့အစအဦးရှိမှမှာသမ္မတကမင်းငွန်းပြတ်ချမဲ့ပြင် Salute to America အမေရိကန်ကိုဥညွတ်ခြင်းဆိုတဲ့အခမ်းအနားနဲ့လည်းပြတ်သားဖို့စီစဉ်ထားပါတယ်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြသွားတာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်းဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိ9မီတာ19.25ရုပ်ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာည9နာရီမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this